Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ3ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီမှာအင်တာနက်မှာ VOE မြန်မာပိုင်းနနက်ခင်းရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်ရှင်။လိုင်းတိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာစာသင်ကျောင်းတွေအပေါ်အကြမ်းဖက်မှုလုံးဝလက်ခံနိုင်ပွဲမရှိတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ကနကပြစ်တာ၄ချက်ပြစ်ခံရတာ၄ချက်ပြစ်ခံတာ၃ချက်ကထိရရကျွန်တော်တို့ကြီကွန်တွေ့တဲ့အတွက်တော့ကြီကွန်ပစ္စလို့လို့ယူစားလို့ရတယ်ဗျလက်မောင်းတစ်ချက်
ဒါကတော့ဒဇယ်မျိုးနယ်ရက်ချေးဥက္ကဋ္ဌတူတနက်နဲ့ပြစ်တက်ခံခဲ့ရတဲ့အကြောင်းဒေတာကန်တူ VOE ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကြားပြည်နယ်တွင်လေကြောင်းပစ်ခတ်မှုတွေရှိနေတဲ့အခြေအနေမြန်မာနိုင်ငံမှာဆင့်အာနာသိမ့်ပြီးတဲ့နောက် COVID-19 ရောဂါကူးစက်မှုကိုစစ်ကောင်စီကထိန်းချုပ်နိုင်မလားဆက်သွယ်မိ мян ကန်ကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့သတင်းစီစဉ်ကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။မြမနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောက်ရီကိုပြစ်မှတ်ထားတက်ခတ်မှုတွေရှိနေစေဖြစ်တဲ့ကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆင်အာနာသိမ်းလိုက်ပြီးနောက်ပိုင်းကဆက်လို့မေလာကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါ54ကြိမ်ထက်မနည်းရှိခဲ့ပြီးပညာရေးဆောက်ဦးတွေကိုစစ်တပ်ကအသုံးပြုတဲ့လုပ်ရပ်ပေါင်း142ကြိမ်ရှိတယ်လို့လည်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါ
Our colleagues stress that violence in and around schools is never acceptable with attacks on places of learning and education staff and occupation of educational facilities are violations of children's rights
စာသင်ကျောင်းတွေနဲ့အနီးအနားမှာအကြမ်းဖက်တဲ့လုပ်ရက်တွေဟာဘယ်တော့မှလက်ခံနိုင်တဲ့လုပ်ရက်မဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်စာသင်ကျားတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောက်ရီကိုတိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်ရလဲရောက်ပါတယ်လို့ဘော်ဒူးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာလက်ရှာပြောဆိုသွားတာပါဆီယနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကကျောင်းတွေပြန်ဖွင့်ရမှာတော့အနာသိမ့်မှုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့တက်ခတ်မှုတွေပေါ်ပေါက်ခဲ့တဲ့ရန်ကုန်ပါဝင်မြို့ကြီးတစ်ချို့မှာတော့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူကြောင်းတက်သူနေပါခဲ့ပါတယ်။ကြောင်းတွေပြန်ဖွင့်လာပြီမဲ့အနာသိမ့်မှုကိုအနုနည်းနဲ့အနာပီဆင်ရတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ကြောင်းဆရာဆရာမတွေအလောက်ကထုတ်ပယ်ခံခဲ့ရတာရှိသလိုတချို့ကလည်းအလောက်ပြန်မစင်ဖို့ဆုံးဖြတ်သူတွေလည်းရှိခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာပိုင်တွေထောင်နဲ့နှစ်နှစ်ပြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှုတ်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DVV သတင်းတောက်ကိုအောင်ကျော်နဲ့မစ္စမာသတင်းဌာနကကိုစော်စော်တို့ကိုတနင်္လာနေ့တိုင်းမြင်းမြို့တရားရုံးကတက်မတော်ကိုချီညိုဖြစ်စေမှုပုံမှာ905ကကြီးနဲ့ဗိုလ်ထုံးလေးကပဲထောင်နဲ့နှစ်နှစ်စီစီရင်ချက်ချလိုက်တာပါ။တရင်ကြီးသားဖော်ပြတာရာဇဝမှုမဟုတ်တာကြောင့်မြန်မာဆက်အနာဝင်အနေနဲ့တရင်သမားတွေကိုမှမှန်ကန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေရတယ်ကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတောင်အရှာရေးတာဝန်ခံရှောင်းခရစ်ပင်ကကြီးညာချက်မှာပြောဆိုထားပါတယ်ဆက်အနာသိမှုစန့်ကျင်ရေးမြင်းမျိုးကစန္ဒပြလှုပ်ရှားမှုတွေကိုတရင်ယူခဲ့ကြတဲ့တရင်တော်ကိုအောင်ကျော်ကိုမလ၁ရက်နေ့နဲ့ကိုစော်စော်ကိုတော့ဧပြီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါဒီ VV တရင်တော့ကိုအောင်ကျော်အနေနဲ့မတရားဖမ်းဆီးထောင်ချခံရတယ်လို့ယုံကြည်တာကြောင့်ပြစ်ဒဏ်အပေါ်အယူခံမဝင်မှုဆုံးဖြတ်ထားတယ်လို့လည်းဇနီးဖြစ်သူက VOE ကိုပြောပါတယ်
မြန်မာနိုင်ငံမှာဒီတရားဥပဒေမှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်။သူအနေနဲ့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့ကာလမှာအယူခံဝင်မယ်ဆိုရင်လည်းထူးခြားလာမယ်လို့သူမပြောလဲထားဘူးလို့ပြောတယ်ကျွန်မ။
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားတွေကိုထောင်နဲ့ဆင်ချက်ချတာဒါဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့မှာတော့လည်းဒီဒီပီသတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပဲထောင်နဲ့3နှစ်ချမှတ်ခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင် နိုင်ငံတကာသံဝင်ကတော့သတင်းတောက်တွေပါဝင်ဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်။ရှီတောင်အာရှနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကလည်းမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးဖြစ်တဲ့ကမာယွတ်မီဒီယာကနေသံမောင်နဲ့ Frontier မြန်မာသတင်းဌာနကအေတာ2ဖြစ်သူဒန်နီယယ်ဖန်စတာတို့ကိုပြန်လွတ်ပေးဖို့လဲဗိုလ်ထုနေကပဲတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေကိုဖြည့်ရှင်းဖို့ရှစ်တောင်အရှာနိုင်ငံများအသင်းအာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုရနိုင်မယ့်အလားအလာပုံမှာတော့အကဲခတ်တွေတနည်းအားရှိနေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌနဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အသင်းဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒတွေကြောင့်စိန်ခေါ်မှုတွေကြိုးဝှနိုင်တယ်လို့လည်းခံမှန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကဆက်အနာတင်လိုက်တဲ့လုပ်ရက်နဲ့နောက်ဆက်တွဲလူခွေရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်မှုလဲအသိဝင်နိုင်ငံတချို့ကလက်ခံကြမှာမဟုတ်ဘူးလို့တိုင်းနိုင်ငံချူလာလကွန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပတ်ပေါက်ကတတိနံဖွင့်ဆူတီရက်ကပြောပါတယ
် If ASEAN violates and crosses the line by passing judgments on each other's internal affairs
အာဆီယံနဲ့နိုင်ငံရဲ့ပြည်တွင်းရေးပေါ်သဘောထားဆုံးဖြတ်ချက်ပေးပြီးတတ်မှတ်ထားတဲ့စီးကိုကျော်လိုက်မယ်ဆိုရင်အသင်းဝင်နိုင်ငံအများစုမှာဖုံးကွယ်ထားစရာတွေရှိနေတာကြောင့်ချီကျော်လက်ကျော်ဖြစ်မျိုးကျော်ဝတ်နိုင်ပါတယ်လို့ထိုင်းနိုင်ငံရဲ့သိပ္ပံပညာပမောက္ခတီတီနန်ပြောသွားတာပါ။အာဆီယံအသင်းဝင်ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေဟာဆိုရင်လည်းလူခွင့်နဲ့လွတ်လပ်ခွင့်တွေချိုးဖောက်မှုတွေအတွက်ဝေဖန်ခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ဆက်တဲ့နိုင်ငံရေးပြဿနာတွေပေါ်တုံ့ပြန်ဖြစ်ရှင်းမှုအာဆီယံအသင်းကအချက်၅ချက်ပါဘုံသဘောတူညီချက်ရရှိထားတာတလားကျော်ရှိလာနေပြီဖြစ်ပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ်အသင်းဝင်နိုင်ငံတချို့နဲ့နိုင်ငံတကာသံဝန်ကလည်းဖိအားပေးနေတာပါဘုံသဘောတူညီချက်တွေကအချက်တစ်ခုဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်တစ်ယောက်ကိုတာဝန်ပေးမဲ့အစီအစဉ်ကိုအမြန်ဆုံးအကောင့်ထဲပေါ်ပြီးဖို့လေအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကဗိုလ်ထုနဲ့မှာပဲတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့နိုင်ငံတကာအသံဝန်ကဆက်လက်ပံ့ပိုးကူညီပေးကြဖို့ဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခေတ်ထွက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအစည်းအဝေးရရှိနေဦးကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ဆက်လျှောက်ရေးအဆင်ပြေပြေနေထိုင်နိုင်ရေးအပြင်ဘဝရှိရေးရရှိအတွက်ဖြစ်ရှာနိုင်မှုဦးစားပေးဆောင်ရွက်ကြဖို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးတွေဖြစ်ကြတဲ့ Gillian Tricks နဲ့ Rolf Mazuro ကဗိုလ်ထုနဲ့ခီးစဉ်အဆုံးသက်ဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းလိုက်တာပါ Ranger ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဆူရကစီစဉ်ပေးထားတဲ့ဗာရှန်ချာကျွန်းကိုလဲကုလသမဂ္ဂတာဝန်ရှိသူတွေတောင်းရောက်ကြည့်ရှုခဲ့ကြပြီးအင်အားဆောက်လုပ်ထားတာပါဝင်အကုန်ကြက်ခံတုံးဆွဲထားတာတွေတွေ့ရပြီမလဲကျွန်းပေါ်မှာရောက်နေကြတဲ့ဒုက္ခသည်18,000လောက်တွေကောက်ွယ်ဆက်ရှောက်မှုနဲ့ကူညီလိုအပ်ချက်တွေရှိနေတာကိုလည်းထောက်ပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ရောရွန်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာတာဝန်ရှိသူလို့ဖြေရလဲမြန်မာနိုင်ငံအပေါ်မှာမူတည်နေကြောင်းလဲကုလသမဂ္ဂကော်မရှင်နာမင်းကြီးတွေကပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နေကြာဆောင်ကင်းစကန်တချို့ကို ARS ရွန်ဂျာဆွေရောက်တွေက2019ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်နဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားခဲ့ကြတာပါ။မြန်မာအနာဝင်တွေကတော့ရွန်ဂျာဆွေရဲ့အတုံးတုံးကိုတရားဝင်အသိမပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကဖွပြေးသွားတဲ့ဒုက္ခသည်တွေကိုစစ်ဆင်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂနဲ့ပါတရားစီနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတော့ဒုက္ခသည်တွေနေရပြင်းရေးအစီအစဉ်တွေအထမမြောက်သေးသလိုဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ရွန်ဂျာဒုက္ခသည်အရေးဘလို့ဆက်လက်ကြိုက်တွေ့သွားမလဲဆိုတော့ကလည်းရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တရင်းစီစဉ်ပထမပိုင်းကိုကိုအောင်လွင်ဦးကတင်ဆက်ခဲ့တာပါရှင်။ကျမတို့ VOE မြန်မာပိုင်းကနေအခုလိုနက်နက်ခင်းရေဒီယိုအစီအစဉ်ပြီးညပိုင်းရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်နေပါတယ်။ဒါ့အပြင် VOE မြန်မာရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအထိတင်ဆက်နေပါတယ်ရှင်။ဒီစီစဉ်လေးအားလုံးကို VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ voabamis.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်နှาศင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ American မှာ COVID ကပ်ရောဂါကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူဆိုပြီးအုပ်စုနှစ်စု꿰သွားမဲ့အရေးစိုးရိမ်နေရကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်။ American သမ္မတဂျိုးဘိုင်ဒန်အနေနဲ့ COVID ကပ်ရောဂါကာကွယ်ဆေးထိုးထားသူနဲ့ကာကွယ်ဆေးထိုးမထားသူဆိုပြီးတိုင်းပြည်မှာအုပ်စုနှစ်စု꿰သွားမှာကိုစိုးရင်ကြောင်းပြောပါတယ
် And I don't want to see the country that is already too divided become divided in a new way between places where people live free from fear of covid
သူအနေနဲ့တိုင်းပြည်ကိုကိုဗစ်ကပ်ရောဂါရန်ကနေကာကွယ်ဘေးကင်းတဲ့နေရာမှာရှိတဲ့သူတွေနဲ့အဲ့ဒီကပ်ရောဂါတန်ခံရတဲ့နေရာကသူတွေဆိုပြီး꿰ပြားခြားနားမှုပုံစံအစ်ကိုမမြင်တွေ့လိုပါဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်ကိုဗစ်ကပ်ရောဂါကာကွယ်ဆေးသစ်စတင်အသုံးပြုဖို့စီယုံဆွဲဆောင်စင်မှာသူကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကာကွယ်ဆေးရရှိရေးဟာပါတီဆွဲဂိုင်းကနာဆွဲမဟုတ်ပါကြောင်းနဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးထုတ်လုပ်တာဟာပါတီနှစ်ရက်လုံးနဲ့သမ္မတတွေရဲ့လှုပ်ဆောင်ချက်ဖြစ်ကြောင်းအလေးထားပြောဆိုသွားပါတယ်စိုးရင်စရာကင်းမဲ့ပြီးစီးလုံးညင်ညွတ်သောအမေရိကန်တစ်ခုတည်းဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။သမ္မတဘိုင်ဒန်ကလာမယ့်လွတ်လပ်ရေးနေ့ဇူလိုင်လ4ရက်နေ့ရောက်ရင်လူတိုင်းဟာအ ਨੇ ဆုံးတစ်ကြိမ်ကာကွယ်ဆေးထိုးပြီးဖြစ်ကာအရွယ်ရောက်သူ80ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးမယ်လို့ရည်ရွယ်ထားပါတယ်။လက်ရှိမှာတော့လူဦးရေရဲ့63ရာခိုင်နှုန်းပဲရှိပါသေးတယ်။ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးတဲ့နှုန်းနောက်ကျတဲ့အထက်မှာတချို့လူနည်းစုအတိုင်းဝိုင်းတွေလည်းပါဝင်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကသဘင်ညက်ဆိုင်တွေနဲ့သဘင်အလှပြင်ဆိုင်တထောင်ကျော်အပါအဝင်ဈေးဆိုင်တွေကိုကာကွယ်ဆေးထိုးနိုင်တဲ့နေရာတွေအဖြစ်လှုံ့ဆော်ဖို့တိုက်တွန်းထားပါတယ်။ဒါကြောင့်အဲ့ဒီသဘင်နဲ့ပတ်သက်တဲ့ကြမ်းကျင်သူတွေကိုဒီလထဲမှာကာကွယ်ဆေးထိုးသင်တန်းပေးပြီးကာကွယ်ဆေးထိုးတဲ့ဆေးကန်းတွေအဖြစ်လည်းလှုံ့ဆော်ဖို့ရည်ရွယ်ထားပါတယ်ခင်ဗျာ။မြောက်အတ္တလန္တစ်စာချုပ်နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးယန်စတော်တင်ဘတ်နဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တို့ကဘယ်လာရုအစိုးရကခီးသည်တင်လေရင်တားဆီးဆင်းသက်ခိုင်းတာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ရေးအတွက်ထောက်ခံကြောင်းမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်။ပြီးခဲ့တဲ့လကခီးသည်တင်လေရင်ကိုဘယ်လာရုအစိုးရကတားဆီးအမိန်ပေးဆင်းသက်ခိုင်းခဲ့ပြီးလိုက်ပါလာတဲ့အစိုးရအတိုက်ခံဂျာနယ်လစ်တူကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီလောက်ရဟာနိုင်ငံတကာလေကြောင်းလိုင်းနဲ့ပတ်သက်တဲ့ဥပဒေတွေသတ်မှတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဒီတိန်ဝင်ကြီးချုပ်ရဲ့နေအိမ်မှာပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်ဗိုလ်ချုပ်ကြီးယန်စတော်တင်ဘတ်ကပြောကြားလိုက်တာပါ။ဒါအပြင်အဲ့ဒီလိုလှုပ်ဖန်းစည်းခဲ့တဲ့အတိုက်ခံဂျာနယ်လစ်ရာမန်ပရာတက်စီဗစ်နဲ့သူ့ရဲ့ရည်စားတို့ကိုလည်းချက်ချွန်းပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီတိန်ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကလည်းပိတ်ဆို့အရေးယူမှုကိုအပြေးအဝါလှုပ်ဆောင်မှာဖြစ်ပြီးနောက်ထပ်အရေးယူလာတွေကိုလည်းဆက်လက်လှုပ်ဆောင်ကောင်းလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒီလဂျွန်14ရက်နေ့နေတိုးထိပ်သီးဆွေးနွေးပွဲမှာဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်လို့လည်းဗိုလ်ချုပ်ကြီးယန်စတော်တင်ဘတ်ကပြောဆိုသွားပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့နိုင်ငံအနေနဲ့အင်တာနက်ကနေတိုက်ခိုက်ချိန်းချောက်ငွေညစ်ခံရတဲ့ကိစ္စတွေကိုသုံးသပ်နေတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကမနေ့ကဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီလိုလှုပ်ဆောင်တဲ့အင်တာနက်ဟက်ကာတွေဟာရုရှားကဖြစ်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ဒီလာထဲမှာဆွေးနွေးလိမ့်မယ်လို့လည်းပြောပါတယ်
။ The president has launched a rapid strategic review to address the increased threat of ransomware to include four major lines of effort.
အင်တာနက်ကငွေညစ်တဲ့လုပ်ရက်တွေများပြားလာတဲ့ရပ်တန့်သွားအောင်လို့ ransomware အခြေခံပစ္စည်းတွေနဲ့အသုံးပြုသူတွေကိုဟန်တာတိုက်ဖျက်ဖို့အပါအဝင်အဓိကကျတဲ့ကြိုးစားဆောင်ရွက်မှု၄ခုကိုသမ္မတကြီးကဗျူဟာတရက်ချမှတ်ပြီးလှုပ်ဆောင်နေပါတယ်လို့အိမ်ဖြူတော်ပြောခွင့်ရဂျန်ဆာဂီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟာရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်မှုကိစ္စလူအခွင့်အရေးကိစ္စနဲ့ယူကရိန်းနိုင်ငံအရေးကိစ္စတို့မှာအငင်းပွားမှုတွေရှိပေမဲ့လေဒီလ16ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျနီဗာမှာတွေ့ဆုံဆွေးနွေးကြမယ်ဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုရှိဘရာဇီးနိုင်ငံသားပိုင် JVS အသားထုတ်လုပ်တဲ့လုပ်ငန်းကြီးကိုအင်တာနက်ကနေတိုက်ခိုက်ငွေညစ်တာခံခဲ့ရပါတယ်။ဒါဟာဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဇန်နဝါရီလကစလို့အဲ့ဒီလိုအင်တာနက်ကနေတိုက်ခိုက်ငွေညစ်ခံရတာတတိယအကြိမ်မြောက်ဖြစ်ပါတယ်။ အဲ့ဒီအသားထုတ်လုပ်တဲ့ JBS ကုမ္ပဏီကသူတို့ကိုအင်တာနက်ကတိုက်ခိုက်သူတွေဟာရုရှားကလို့ယူဆရတဲ့ရာဇဝတ်ဂိုင်းတွေစီကဖြစ်တယ်လို့အင်ဗီဒိုကိုသတင်းပို့ပါတယ်။တမရဘိုင်ဒင်အနေနဲ့ဒီကိစ္စကိုရုရှားတမရနဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်လို့အင်ဗီဒိုပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရုရှားတမရပူတင်နဲ့သူ့အဆိုအရအနေနဲ့ဒီလိုအင်တာနက်ကတိုက်ခိုက်ငွေညစ်တာကိုတားဆီးနိုင်တဲ့အနေအထားမှာရှိတယ်လို့အမေရိကန်တမရဂျိုးဘိုင်ဒင်ကအသေးချာယူဆထားပါတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။အီရန်နိုင်ငံရဲ့အကြီးဆုံးစစ်သည်တော်ကြီးဟာအိုမန်ပင်လယ်ကွေ့မှာမီးလောင်ပြီးနစ်မြုပ်သွားတယ်လို့အီရန်အစိုးရမီဒီယာမှာမနေ့ကဖော်ပြထားပါတယ်။ကဟက်အမည်ရှိအဲ့ဒီစစ်သည်တော်ကြီးဟာရေနံကျွဲဝတဲ့ပါရှန်ပင်လယ်ကွေ့ရဲ့ကျင်းမြောင်းတဲ့ရေလက်ကြားစိတ်ကမ်းမြုပ်အနီးမှာနစ်မြုပ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။အဲ့ဒီတင်မောကိုမိငိမ့်တက်ပြီးနင်းမြုပ်မှုမရှိအောင်စူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့အီရန်အစိုးရပိုင် The Past သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့တင်မောသားအားလုံးကိုတော့ဘေးကင်းစွာနဲ့ကယ်တင်နိုင်ခဲ့တယ်လို့လည်းရေးသားထားပါတယ်။ဘာကြောင့်မိဆွဲလောင်နေဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး။ရေသက်စီးရေးလေးကျင့်ခဲ့စဉ်မနစ်မနစ်ပိုင်း2နာရီလောက်ကစတင်မိလောင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီတင်မောကြီးဟာပင်လယ်ပြင်မှာတခြားစစ်တင်မောတွေကိုထောက်ကူပေးနိုင်တဲ့အီရန်ရေတပ်မှရှိတဲ့အနည်းငယ်သောစစ်တင်မောကြီးတွေတဲကတစင်းဖြစ်ပါတယ်ခင်ဗျာ
ကိုကေမောင်ဆိုမီမရှင်နိုင်ငံကသတင်းတွေကိုတင်ပြသွားတာပါကျွန်တော်တို့ VOE မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံထဲမှာပြည့်စွက်တင်ဆက်နေပါတယ် VOE မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါမကြခင်သတင်းပေးပို့ချက်တခုမှာတော့ကြားပြည်နယ်ကလေကြောင်းတိုက်ခိုက်မှုနောက်ဆုံးအခြေအနေပါဝင်ဖို့ရှိပါတယ်အခုတော့ဒဇယ်ကပြစ်ခတ်မှုအကြောင်းကိုပြောပြမှာပါစကိုင်းတိုင်းဒဇယ်မြို့မှာဒဇယ်ပြည်သူရဲဘော်အဖွဲ့ကစစ်ကောင်စီနဲ့နီးစပ်သူတအူးကိုတနက်နဲ့ပစ်ခတ်ခဲ့တာကြောင့်အဲ့ဒီလူတေဆုံးသွားခဲ့ပါတယ်။ဒါအပြင်မကွေးတိုင်းဂန်းကော်မျိုးနယ်ဘက်ကကျေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးအဖွဲ့တွေပစ်ခတ်သွားတယ်ဖြစ်နေပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။စကိုင်းတိုင်းဒဇယ်မျိုးမှာဇွန်လ2ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီကခန့်ထားတဲ့ပေါ်ဦးရက်ကွက်ကအုပ်ချုပ်ရေးမှုကိုတနက်နဲ့ပစ်ခတ်ခဲ့လို့ရက်ွက်အုပ်ချုပ်ရေးမှုဦးရထွန်းမှာတေဆုံးသွားတယ်လို့သိရပါဗျ။မနေ့ကအခြေအနေနဲ့ပတ်သက်လို့ဒဇယ်မြို့ကန်တို့ကအခုလိုပြောပါဗျ။အ
ော်မနေ့ကအခြေမနေ့ကတော့ဖြစ်တာတော့ခုနကကြိုးကြော်ပါဗျ။အဲဖြစ်တာကတော့သူ20ရေတိုင်းကအပြန်သူ့အိမ်ရှင်းသားမှာလို့ပြောလို့ရပါတယ်ဗျ။တနက်ကပြစ်တာ၄ချက်ပြစ်ခံရတာဗျ။၄ချက်ပြစ်ခံတာ၃ချက်ကထိတယ်ဗျ။ကျွန်တော်တို့ကြီကွန်တွေ့တဲ့အတော့လည်းကြီကွန်ပစ္စတိုလို့ယူဆလို့ရတယ်ဗျ။လက်မောင်းတစ်ချက်ထိတယ်။ရေညွန့်တစ်ချက်ထိတယ်။အခုတစ်ချက်ဒီရေဥသိစေလက်ထက်တုန်းကလည်းရာကြီးဥက္ကရာလုတ်ခဲ့ဘူးလေ။ဒေါံဆောင်စုကြည်လက်ထက်ရောက်တော့ရာကြီးဥက္ကရာနားပြီးတော့လက်ရှိဒီစစ်စိုးကလက်ထက်ရောက်တော့လည်းလက်ရှိရာကြီးဥက္ကရာတောင်းကိုထမ်းဆောင်နေရ
။မေလ29ရက်နေ့ကဒဇယ်မြို့အနီးကကပောင်းကြကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေပြုလုပ်ခဲ့တာရှိခဲ့ပြီးတော့အဲ့ဒီရှာဖွေမှုအပေါ်မှာအခုတနက်နဲ့ပြစ်ခတ်ခဲ့ရတဲ့ဦးရဲထွန်းမှာတရင်ပေးခဲ့တာဖြစ်တယ်လို့ဒေသခံတွေကယုံကြည်နေကြပါတယ်။ဦးရဲထွန်းကိုတနက်နဲ့ပြစ်ခတ်သူတွေဟာဒဇယ်ပြည်သူရဲဘော်အဖွဲ့ဖြစ်ပြီးအခြားရက်ကြီးဥက္ကဋ္ဌတွေအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းပြီးပြည်သူတွေကိုဒုက္ခပေးမယ်ဆိုရင်အခုလိုဖြစ်ရက်တွေဖြစ်လာနိုင်တယ်လို့ဒဇယ်ပြည်သူရဲဘော်အဖွဲ့ကသူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာမှာဖော်ပြထားပါတယ်။ဒါ့အပြင်မကွေးတိုင်းကန်းကောင်မြို့နယ်ဘက်ကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ်
။အာမြောက်ကူးညာမြောက်ကူးညာကမြင်းသားမြောက်ကူးညာလေ။အဲ့တော့ဘလို့မျိုးဖြစ်တာလဲဆိုတော့ဇွာထဲဝင်မှမှာဆိုလို့လူငယ်တွေအားရဲစောင့်နေတယ်ဒီပြည့်အဖွဲ့ရဲစောင့်နေနေမှာပြောစောင့်မှန်းပြီးတော့လိမ့်လိကြီးကြီးထူတယ်။သူတို့ကဟိုဟာရဲ့နေခေါ်ရရဒလန်နေရနေလို့ဘာဒလန်နေလိမ့်လိတွေပါရှိတယ်အဲ့လိုမျိုးဖွဲ့စည်းတွေရှိတယ်ဆိုရင်မှခေါ်ရနေမှာအဲ့လိုလာပြီးမှရှာပါဘူးရှာတာပါမစားခင်မှာရွာလေးစောင့်မှန်းကြည့်တော့သူကတော့ပေါ်တွေမှာတောင်နေကြီးရဲ့တောင်ပေါ်တွေကိုလိုင်းမထူတော့ဘူးတင်းတင်းကြီ
းပြီးခဲ့တဲ့မေ28ရက်ကလည်းဂန်းကုံမြို့နယ်ရဲလှနှန်းခါကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်အရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့ရရှိခဲ့တယ်လို့နေအိမ်တွေကိုလည်းမီးရှို့သွားပြီးဒေသခံရွာသား၃ဦးသေဆုံးခဲ့သေးတယ်လို့စစ်ကောင်စီတပ်တွေလာရောက်ရှာဖွေတာကြောင့်ကျေးရွာအတွင်းနေထိုင်သူတွေဟာ Nisa ya jiyo a todao ni re tupi ting xiang ni ya re lu tiya ba re kamiya.
Yemo ma shi, sakai tai ga dikha mu chi ni re gu cha ke ya bi ye nao ma ro kaya pi ne ga tai pwe ri chao di bia ma ba. Kaya pi ne twin ma sit tak ga li chang tai kai mu ri lou la re apo ma a thu so ye chao bi tain che sai ga ba long sai ya khri yan ni nyu ye apwe CSW ne lu da chin sa na thau tha mu sai ya a ku nyi pe ye apwe heart ga tadi pe pyo cha lai ba re tai kai mu ri chao phit la re te che pyet si mu ri atwe pi rin ga khri yan ba da ye apwe si ri ga le sai ma kaung phit ya chao VOA ကိုပြောပါရယ်ဟတ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးကြားပြည်နယ်တွင်အခြေအနေတွေကို VOA မြန်မာပိုင်းကကိုခင်မောင်စိုးမင်းကနေပြောပြမှာပါရှင
်ကြားပြည်နယ်ထဲမှာလေကြောင်းပစ်ခတ်မှုတွေနဲ့လက်နက်ကြီးအသုံးပြုတာတွေကြောင့်အရက်သားတွေတေဆုံးခဲ့တဲ့အပေါ်မှာစိုးရိမ်မိတယ်လို့ UK အခြေစိုက်ခရီးရန်အဖွဲ့နှစ်ဖွဲ့ကထုတ်ပြန်ခဲ့တာပါကြားပြည်နယ်ထဲကအထူးကိယုံဟာမြန်မာနိုင်ငံအတွက်လက်တလောအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့ Heart အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Bronnes Cox ကဒီလဂျွန်တရနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်မေလ22ရက်နေ့ကစပြီးဖြစ်တဲ့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ကြားပြည်နယ်ထဲမှာအရက်သား31ယောက်သေဆုံးခဲ့တယ်လို့ဖဲကုံမြို့လူထုလှုပ်ရှားမှုသပိတ်ကော်မတီကမှတ်တမ်းတင်ထားပါတယ်အဲ့ဒီသေဆုံးသူတွေထဲမှာ2ယောက်ဟာမေလ23နဲ့24ရက်နေ့မှာစစ်ရဟယင်ကပြစ်ခတ်လိုက်တဲ့ကြီးစံထိမှန်ခဲ့တာလို့ဆိုပါတယ်အခုလိုကြားပြည်နယ်အတွင်းသေချေပျက်စီးမှုတွေရှိလာတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းမြန်မာနိုင်ငံခရီးရန်အသင်းတော်များကောင်စီဥက္ကဋ္ဌသာသနာပိုင်ချုပ်စတီဗင်တန်းမြင့်ဦးက VOA ကိုပြောပါတယ်
။ဆရာရှင်ကိုရမြက်ကလူသားတိုင်းကိုစစ်တယ်ဆိုတဲ့စစ်ချင်းနစ်ပါဟုကအဓိကသားဖြစ်နေပြီ။နောက်ဒီလိုမဆိုဘောနော်ဘယ်လိုတည်တည်ပျက်စီးမှုတွေဆုံးနေခါမှာတော့ဆိုမှစိတ်ဝမ်းမြောက်ချင်ပြီးရှိရတယ်။အဲဒီဖြစ်ဖြစ်စုံစည်းနေခွန်လို့ရှင်တာဒီကဖြစ်တဲ့ကိုကြီးနားလေကိုကြီးနည်းပြီးတဲ့ကစတင်ပြီးတော့စနေဒီကြီးမှုကိုသုတ်ဆောင်ရအောင်ဒီမှာပြည့်ရဲ့ရင်းချမ်းချီအင်းရရှိဖို့သုတ်ဆောင်ရရှိတယ်ဆိုတာပါပဲ
ကဘာလုံးဆိုင်ရာခရီးရန်ညီညွတ်ရေးအဖွဲ့ CSW နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ Heart ကတော့မေလ24ရက်နေ့ကကက်သလစ်ဖျားကြောင်းကိုရဟယင်ဘော်ကပြစ်ခတ်ခဲ့တာမှာအယက်သား၄ယောက်သေဆုံးခဲ့တယ်လို့ရေးသားထားပါတယ်စစ်တပ်နဲ့ကြားပြည်နယ်တွင်ဒေသခံလက်နက်ကိုင်တွေနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရသူတွေဟာ 15,000 နဲ့တသိန်းကျားရှိနေပြီလို့ကုလလူသားချင်းစာနာမှုထောက်ထားရေးအဖွဲ့အိုချာကမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ထားပါတယ်အများစုကဒီမော့ဆိုးမြို့အပြင်ဘက်တောင်ကြားတဲကယာယီစစ်ဆောင်စခန်းမှာကိုလုံနေကြတာပါတချို့ကတော့ပီကင်းကော်ကူစစ်ဆောင်စခန်းကိုရောက်ရှိလာကြကြောင်းစခန်းတာဝန်ခံဖြစ်တဲ့ခူးတွေကပြောပါတယ်ရေနဲ့အစားအသောက်လိုအပ်နေတယ်လို့တချို့စခန်းတွေမှာဝမ်းပြဲဝမ်းလျှောလိုယောဂမျိုးတွေဖြစ်ပွားနေတဲ့အတွက်စေဝါလိုအပ်ချက်လည်းရှိကြောင်းသူကပြောပါတယ်
ကျွန်တော်ပြကဒီတော့သုံးသုံးလောက်ရှိတယ်စစ်တော်စစ်ကားကလမ်းကြောင်းကမပြည့်ခဲ့ဘူးဆိုပြီးကကျွန်တော်ကလည်းလက်ရှိချက်တွေဆိုတော့သင်ပြရည်ထားမှရှိရတာဒါလို့ကိုယ်ဆုံးမချေတော့ဒီခေါင်းထဲမှာရှိရပါတော့တော့ဒီကောင်ပေါ့နော်ဆက်ပါလေအဲ့ဒီလူတွေကျွန်တော်အားလုံးကိုဆွေးရရရှိတယ်လည်းကျွန်တော်ရှိတယ
်ကြားပြည်နယ်တဲကမိုးပြဲလွိုက်ကောဒီမော့ဆူသုံးမျိုးစလုံးမှာနှစ်ဖက်တိုက်ပွဲတွေကဆက်ရှိနေပါတယ်စစ်တပ်ကလွိုက်ကောမျိုးပေါ်မှာစစ်အုပ်ချုပ်ရေးကြီးညာထားပြီးညာမထွက်ရအမိတ်ကိုလည်းဆက်ရှိထားပါတယ်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လည်းကြားပြည်နယ်မှာအခြေခံစားတောက်ကုန်နဲ့လူသုံးကုန်ဈေးနှုန်းတွေဆက်လက်ပြီးတက်နေစေဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်မကြခင်မှာတော့မြမမီဒီယာအကြက်အတဲခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်စန်သားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်တခါအားကစားကဏ္ဍကိုလည်းနားဆင်ရှုစားရဖို့ရှိပါတယ်ရှင်ကြာတာပတိနေ့နည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့မြန်မာနိုင်ငံကကိုဗစ်ထိန်းချုပ်မှုအခြေအနေပေါ်ပညာရှင်တဦးရဲ့အမြင်ကိုတင်ပြမှာပါမြန်မာနိုင်ငံမှာဆက်အာနာသိမ့်ပြည့်ရဲ့နောက်ကျန်းမာရေးဝန်ထမ်းတွေယာနဲ့ချီဖန်ဝရံထုတ်ခံထားရတယ်လို့ဆေးရုံတွေလည်းပုံမှန်လက်ပတ်မှုအခြေအနေမရောက်သေးတဲ့အပေါ်မှာကုလသမဂ္ဂကနေမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုအပအဝင်ကျန်းမာရေးဝန်ဆောင်မှုဆိုးရွားလာမယ့်အခြေအနေကိုသတိပေးထားတာပါဒါပေမဲ့အခုတော့မြမကျမကြီးနဲ့အားကစားဝင်ကြီးဌာနကနေကိုဗစ် -19 ကူးစက်မှုထုတ်ပြန်လာတဲ့ကိန်းဂဏန်းတွေရှိလာပါတယ်။ဒါတွေဟာဘလောက်ထိယုံကြည်စိတ်ချရမလဲ။အခြေအနေတွေဘလောက်ထိဆိုးရွားလာနိုင်မလဲ။နယူးယောက်မြို့ကူးစက်အထူးကူဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟိုဒီကျွန်တော်တို့ဘေးအင်းဒီနာချင်းနိုင်ငံဖြစ်တဲ့အိန္ဒိယမှာတော်တော်လေးကိုဖြစ်ခဲ့တာပေါ့နော်။ထိုနည်းတူစွာပဲကျွန်တော်နားလေတလောက်ပေါ့နော်။ဒ ဒီခုလက်ရှိမလေးရှားမှာလည်းသူတို့ cases တွေပြန်တွေ့လာတယ်လို့ပြောတယ်။ယူရီးယားတော့ကျွန်တော်ထေချာတော့မပြောတတ်ဘူး။ကျွန်တော်ဒီနောက်ထပ်အိန္ဒိယချင်းနိုင်ငံတို့ပြည်တဲ့ Bangladesh မှာလည်း case ရှိတယ်။ဆိုတော့ဒီ even ပေါ့နော်ဝန်ဒုံးနဲ့တူပါတယ်တရုတ်ပြည်ပေါ့နော်အဲ့ဒီမှာလည်းထပ်ပြီးတော့ cases တွေပြန်ဖြစ်လာတယ်ဆိုပြီးတော့ကြားတယ်ပေါ့လေ။ဆိုတော့ဒီလိုအိန္ဒိယချင်းနိုင်ငံတွေမှာရှိနေတယ်ဆိုလို့ရှိရင်တခြားကိုဘက်ကနိုင်ငံကိုရောက်လာနိုင်တဲ့ chance တော့ရှိတာပေါ့နော် case တော့ရှိမှာပဲပေါ့မှာလေအခုမှကျွန်တော်တို့ဒီ US မှာလည်း zero case မှာမဟုတ်တာโอเคကျွန်တော်တို့က flat line နှိပါးကိုရသွားတယ်လို့ဒါပြောတာဒါပေမဲ့တခုပဲရှိတာပေါ့နော် data ဘယ်လောက်ထိမှန်တယ်လဲပေါ့လေအဲ့ဟာတော့ပြောလို့ရတာပေါ့နော်ဆိုဘယ်သူတွေကသွားပြီးတော့အစစ်ခံနေတာလဲစေယုံမှာရှိတဲ့လူတွေကိုစစ်နေတာလားဆိုတော့အဲ့အပိုင်းနေအချက်လက်တွေတော့မူတည်တာပေါ့နော်ဆိုတော့ဟို90အယောက်90 positive ဖြစ်တာဒီအယောက်9000စစ်လို့90ပြော positive ဖြစ်တာနဲ့အယောက်တရာမှာ90 positive ဖြစ်အယောက်တရာကိုစစ်ပြီး90 positive ဖြစ်တာကတော့နည်းနည်းတော့ကွာတော့ပေါ့နော
်ဟုတ်ကဲ့အဲ့တော့ဆရာဟိုတကယ်တမ်းကျတော့ကုလသမဂ္ဂတို့ပေါ့နော်တကယ်နိုင်ငံတကာအဲ့လိုအဖွဲ့တွေကနေပြီးတော့ဒါနဲ့ပတ်သက်ပြီးသူတို့သတိပေးထားတာရှိရယ်ဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာဒီစစ်တပ်ကနေပြီးတော့ဒီကျမကြီးဝန်ထမ်းတွေတိုက်ခိုက်တာနောက်ပြီးတော့ဒီဆေးရုံတွေမှာဝင်ရောက်ဆွဲတက်ဆွဲတာတွေမျိုးပေါ့နော်နောက်ဆေးရုံတွေမှာလည်းသူတို့ဝင်ရောက်စီးနှင်းတာတွေအဲဒါတွေလုတ်တဲ့ပုံမှာနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာနိုင်တဲ့အနေအထားရယ်နောက်ပြီးခု COVID-19 ကူးစက်မှုကိုလည်းတွားပြီးတော့ဆိုးကျိုးတွေတက်ရောက်လာမယ့်အနေအထားဆိုပြီးတော့သူတို့သတိပေးထားတာရှိပါတယ်ဆိုတော့အခုဒီလိုမျိုးမြန်မာနိုင်ငံမှာအခုကိုဗစ်ပိုးတွေထပ်ပြီးတွေ့ရှိလာတဲ့အပေါ်မှာကောတကယ်ပဲစစ်ကောင်စီဘက်ကနိုင်နိုင်နင်းနင်းထိန်းချုပ်နိုင်မယ်လို့မြင်ပါလားရှင
်ဆိုတော့အမိုင်example တခုပြောရလို့ရှင်ပေါ့နော်ကျွန်တော် US ဆိုပဲစဉ်းစားကြည့်တာပေါ့နော်ဒီယောဂါတခုကိုထိန်းချုပ်ဖို့အတွက်ဆိုလို့ရှင်ပညာရှင်ဆိုတာလိုပါတယ် okay ဘာဖြစ်လို့လဲဆိုတော့ပညာရှင်မရှိဘဲနဲ့လှုပ်လို့ရတဲ့ဟာဆိုတော့တော်တော်လေးကိုခက်ခဲပါလေပြ။ဆိုတော့အခုအချိန်မှာဟိုဘယ်လိုခေါ်မလဲ။အရင်တောင်ဆန်းစုကြည်လို့ဆိုရလက်ထက်တုန်းကဆိုလို့ရှိရင်အမေတောင်ဆန်းစုကြည်ပြောတဲ့စကားလုံးကိုလူအများစုကလက်ခံတယ်။ Okay အခုအချိန်မှာတယောက်ယောက်ထွက်ပြီးတော့ပြောကြည့်ပါလား။ဘယ်လိုဘယ်နှစ်ယောက်လက်ခံမလဲဆိုတာရှိတယ်။ Okay ဆိုတော့ဒါဒီအပိုင်းကတစ်ပိုင်းပါတယ်ပေါ့နော်။ဆိုတော့လူတွေအကုန်လုံးမှာ against ဆိုတဲ့ဟာတခုဖြစ်နေတယ်။ဘာကြောင့် against ဖြစ်တယ်လဲဆိုတော့သူတို့အသီးဆုံးပါပဲ။ဒါတွေကတော့ဟုတ်ပြီလား။ဆိုတော့အမချုံငုံပြီးတော့ပြောရလို့ရှင်ထိနိုင်မလားဆိုတဲ့ဟာဟိုဆိုလို့ရှင်တော့လူတွေကြားထဲမှာတော့ဒီ health education ဆိုတဲ့ information တခုကတော့ရကြပါပြီ။ဘာဖြစ်လို့လဲဆိုတော့ဒီ information ရထားတဲ့အတွက်ကြောင့် mask ကျွန်တော်တို့ဒီဇာတ်ပြရတဲ့အချိန်တွေမှာလည်း mask တွေနဲ့တက်ကြပြီးတော့ပြကြရတယ်ဆိုတော့ကျွန်တော်နားလည်တဲ့လောက်လွန်ခဲ့တဲ့တစ်လခွဲနှစ်လအတွင်း up to 4 လရှိပြီပေါ့နော်ဒီ3လအတွင်းမှာဟိုဒီပြည်မနိုင်ငံမှာ cases အနေလမ်းပေါ်မှာထွက်လာတာတော့မှဒီလိုမျိုးကိုဗစ်ကမထွက်လာတာတွေ့လောက်ကြီးဒီမဖြစ်လာဘူးပေါ့လေဆိုတော့ပြောလို့ရပါတယ်ဘီနာနိုင်ငံတွေမှာမဖြစ်သေးတဲ့အကြောင်းလည်းဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့ဒီပြည်သူလူထုတွေမှာသူ့ဟာသူတတ်နိုင်တဲ့ဟို health education ပေါ့နော်ကျမရဲ့သိပညာရှိနေပြီးသားပါသူတို့ကသူတို့ထိမ့်ပါလိမ့်မယ်ဒါပေမဲ့ဟိုကျမရဲ့ဝန်ကြီးကနေအခုပြောလို့တော့သူတို့လိုက်နာမှာမဟုတ်ပါဘူးကျွန်တော်ထင်ပါတယ်နောက်တစ်ခုကလည်းဒီလက်ရှိပေါ့နော်ဟိုဒီကောင်းဆောင်ပိုင်းကလာပြီးပြောလို့ရှင်ပို့တော်ဆိုပါပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့ဒီလိုစစ်ကောင်စီကအခုလက်ရှိမြန်မာနိုင်ငံမှာလဲအာဏာသိမ်းထားတယ်နောက်အခုကျမကြီးဝန်ထမ်းတွေရဲ့အနေထားမှာလဲဟိုယာနဲ့ချီပြီးတော့ဆရာဝန်ဆရာမတွေဆရာဝန်တွေကိုသူတို့ဟိုဖမ်းဝင်ရန်တွေထုတ်ထားတယ်ပေါ့နော်ဆိုတော့ဆေးရုံတွေမှာလည်းလူတွေကကောင်းကောင်းသွားလို့မရဘူးဆရာဝန်တွေလည်းမရှိကြဘူးဆိုတော့အနေအထားတွေမှာအခုဒီယောဂါ COVID-19 ကူးစက်မှုနဲ့ပတ်သက်ပြီးတော့လူထုအတွက်ကကာဝယ်ဖို့ကဘယ်လိုမျိုးနည်းလမ်းတွေကအကောင်းဆုံးဖြစ်မလဲရှင
်ဆိုတော့ကျွန်တော်တို့ခုနားလေတဲ့အပိုင်းတွေအများကြီးရှိလာတာပေါ့နော်နံပါတ်1တစ်ချက်ကတော့လုံငယ်တဲ့ရပိုင်းတွင်းအောင်ပဲပြောပါတယ်ဥမာလေမြန်တွေခုမှတွေ့ပါတယ်ပြန်ပြီးတော့ကိုတော်တော်လေးကို local air flight တွေပြန်ပြီးဖြစ်လာတယ်ပေါ့လေဆိုတော့ short air flight လို့ဟာမျိုးမှာတော့မှကုက္ကူ chance တော်တော်လေးတော့နည်းတယ်လို့ပြောကြတယ်ပေါ့နော်အမအခုလည်းသိပါတယ်ကျွန်တော်ဆိုလည်းဒီလွန်ခဲ့တဲ့နှစ်လအတွင်းမှာဆိုလို့ရှိရင်တော့ around about 2 visit လောက်ကျွန်တော် flight စီးပြီးတော့သွားခဲ့တာရှိတယ်ပေါ့လေဆိုတော့ကျွန်တော် flight တွေမှာဆိုအပြည့်ပါအမတို့တခုမှမလွတ်ဘူးတို့တယောက်နဲ့တယောက်ချားတာတွေလည်းမရှိဘူးပေါ့နော်ဒါပေမဲ့ flight ထဲမှာကျွန်တော် mask ပြထားရတယ်ပေါ့တဘောကတော့လေဆိုတော့တဘောတစ်ခုကတော့ ဒီ US မှာတော့နည်းနည်းလေးတော့ပွာတော့ပေါ့မှာလေပေါ့ဆိုတော့တော်တော်များ vaccination အလည်းရတယ်ဒါပေမဲ့လုံခဲ့2လ3လအတွင်းမှာ vaccination တလောက်ထိမရသေးပါဘူးဆိုတော့ကျွန်တော်တို့တက်ကတော့မဆိုဝင်ကြတယ်ပေါ့နော်ဘယ်ဟိုပဲတွားတွားအပြင်းပဲတွားတွား you know 6ပေခွာလို့နေတဲ့ရနိုင်တဲ့ condition တွေဆိုတော့အခုတဖြည်းဖြည်းတစ်ခုပြီးတစ်ခုမှတို့လည်းတွေ့ပါတယ် short ပေါ်လာတယ်ပေါ့နော် restaurant တွေဖွင့်ပေးလာတယ်ဒီလိုမျိုးတွေဖြစ်လာကြတယ်ပေါ့လေဆိုတော့ခြုံငုံပြီးပြောရလို့ရှိရင်တော့လူတွေမှာပုံအရင်တော့အသိထားတဲ့အတိုင်းပဲ mask လုပ်ထားလို့ရှိရင်တော့ဒါကတော့တတ်တာပါတယ်ကျွန်တော်တို့ N95 ရေလို့မဟုတ်ပါဘူးရိုးရိုးတန်းတန်း surgical mask ဝတ်လို့ရှိရင်တော့လမ်းသွားလမ်းလာတွေအနေနဲ့အနေထားရတော့ကိုယ့်အကိုကာကွယ်နိုင်ပါတယ်နောက်တစ်ခုကတော့လက်ဆေးရပါတော့ဟိုစက်ပြန်တဲ့လက်ဆေးခြင်းမဖြစ်ဖြစ်ကျွန်တော်တို့ဒီဟိုကျွန်တော် hand sanitizer တွေဖြစ်တဲ့ alcohol based hand sanitizer တွေပေါ့နော်လက်ကိုလုပ်တဲ့ဟာတွေအများကြီးရှိပါတယ်အခုကတော်တော်များများနိုင်ငံတိုင်းမှာပေါ်ပေါ်လောလောရနေကြပါပြီဆိုတော့ဒါတွေနဲ့လှုပ်ခြင်းအပြင်ကတော့ကျွန်တော်ထင်ပါတယ်အဓိကကတော့ဟိုကိုယ်စီမှာယောဂဖြစ်တယ်လို့တန်တရားရှိရင်တော့စစ်လို့ရနိုင်တဲ့အနေအထားရှိရင်တော့စစ်ကြည့
်ဒါကတော့နယူးယောက်မြို့ Wyckoff Heights ဒုစေယုံအုပ်လဲဖြစ်တယ်နောက်ကုဆက်ယောဂအထုကုဆရာဝန်ကြီးလဲဖြစ်တဲ့ဒေါက်တာဇေယျတက်ကို Skype ကနေဆက်သွယ်မိမြန်ခဲ့တာပါရှင
် VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOE ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေ။အခုတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ငကိုကလေးကတိတ်လွတ်လပ်မှုမရှိခဲ့တဲ့မြမမီဒီယာလောကဟာစစ်အာဏာသိမ်းပြီးချိန်ကစပြီးပုံမှုအခက်အခဲကြုံလာရပါတယ်။မီဒီယာကိုချိန်ချောက်ထိန်းချုပ်တာဟာဘယ်သူတွေအတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲ။ဥကျော်စံသားကိုမတ်တိန်ကီထိုက်ကမေးမြန်းထားပါရစေ။
မင်္ဂလာပါရှင့်အင်ကဲ
မင်္ဂလာပါမသိကြီ
းဟုတ်ကဲ့အင်ကဲဒီတစ်ပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတဲကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်ကဲဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆွနေပါပြီလဲအင်ကဲ
အရင်ကတည်းကစိတ်မကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ကလည်းမြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာအဲ့ကောင်းလာတယ်တော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြည့်စင်မှုကြောင့်ရေးယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေထိရောက်ရှိသွားပြီဖြစ်ပါတယ်ဘယ်လောက်ဆိုးသလဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NDA ရောက်လာတဲ့အထိဖြစ်ပါတယ်ဆိုရင်ရတဲ့အခြေအနေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ဟာတိုင်းပြည်ထဲမှာမနေရဲဘဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဂျပန်သတင်းထုတ်ကတော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွှတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူ
းအဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းရည်ရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွနေရပါတယ်ရှင်ကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတပတ်လုတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ်းရတဲ့အထိလူတွေကပုံစံမျိုးမနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ရင်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ရင်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာ Nikonijin Pitas, you know, Manzumarakna.
Okay, Shen. Edo, through Yue Jekayo, Pomio Badla, through Yue, a tinda tio, Shalayo, Pilla Badla, Shanke.
Do not mean on Machilan Hangar, Bubi Suyadova. Through a di Mandiao Punkwe, Hajin, Apien, Luria Massibu, through Lumirari, Kabananga, through Lumirari, Blossures, or Massibu, through Thika, Dolly Ten Ailing Melon, Yolinde. Those are media would lose so Nicola dead with young through your image, Pungi Hapu Mudura just in the war. So, timing up scenario was through media on Nicola and Nangara Punga Numinus in Jarabare. Digging up media Surara, but Zaba Pongyazo seen a Lupio anime. Now, Chen and Yuzume, the Din we are Nangara or Tip Jananidas, or Beluma Pedro Lemianago, that young through your image, my own in Bulu region, or you saw everything.
So, I'm running and Emma, media day.
အတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လောက်ခွင့်ရတဲ့တန်းကလည်းအတော်လေးနှုတ်ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာမခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီအသာအစိုးရဘူးလေပုံမှန်လည်းပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာဘူး။အခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကို မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့လို့ပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိမ့်ကွနေပါတယ်အင်ကဲဆိုတော့ခါရောက်တော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကပဲဟိုဘက်လိုက်ပြီးတော့ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆေးအနာသိမ့်မှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချက်ပုံကြီးချက်ပြီးတော့လုတ်ကြံချက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီပေါ်မှာ refund သုံးသက်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ်မီဒီယာဘက်လိုက်မှုဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို Republican ဘက်ပါတဲ့ media Democrat ဘက်ပါတဲ့ media ဆက်ပြီးရှိရတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်သို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာပိုင်တွေကဖန်တီးထားတဲ့ media တွေသူတို့ဘက်ကို live ပြောနေတဲ့ media တွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ရက်တည်ခြင်းနဲ့သူတို့ရက်တည်နိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးသပ်မှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျာအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီမှာလည်းအန်ကယ်ဒီမလွဲမသွေကြုံရတာကဒါလူလူရဲ့မချင်မရဲဖြစ်မှုလို့မြတ်ပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လူလားသလိုမဖော်ပြမတင်ပြဘူးဆိုလို့ရှိရင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆိုတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါတယ်လဲဘလောက်စကားပြောပါတယ်လဲရှင
်သူအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူလူကို၌ကတစ်ဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြခဏကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ VOA ရဲ့ဒီထောင်ငါးရကလေးကပြောလာခဲ့တဲ့စကားတစ်ခွန်းပါပဲကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်အတွက်ကောင်းတဲ့သတင်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တာမတိုက်တာကတော့သူရဲ့အပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချတဲ့အစင်းမဟုတ်ဘူးဆဲဆူမိုက်မိုက်ရိုင်းရိုင်းကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင်ပေါ့လေဆဲပါလေလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကွန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပိသဖို့မီဒီယာသစ္စာရှိဖို့အမှန်တရားအပေါ်မှာသစ္စာရှိဖို့အဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အကဲအဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်နဲ့အစောပိုင်းကာလကလောက်မီဒီယာတွေလုံခြုံခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညံ့နာမှုများဖြစ်လာပါပြီလားရှင
်ညံ့နာပါတယ်မီဒီယာတွေကသာမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လဲဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကို မိခိုးပြီးတော့သူတို့ဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တည်းလည်းပဲအခက်ခဲကြုံပါလေဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာကိုပိတ်ပင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ခြင်းဒီလူလူသားလင်းဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်ကြီးလည်းဆုံးရှုံးတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရဖို့ပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘယ်လို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးရှုံးတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့အဆုံးမချနိုင်ဘူးရန်တရားကိုအဆုံးမချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးရှုံးသူတို့အာဏာပိုင်ကြီးလည်းဆုံးရှုံးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူ
းဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီပိုပြီးပိုပြီးလည်းပြင်းထန်လာနေပါတယ်ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန္တန်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလားအကဲ
ဟာဘယ်လမ်းဝေးပါလဲမီဒီယာဟာစရုပ်ထမန္တန်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရမနိုင်သုံးရရှိတဲ့တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအုပ်ချုပ်ရေးစသဖြင့်အပိုင်သုံးပိုင်းရှိတယ်ဆိုတော့မီဒီယာကဒီသုံးပိုင်းလုံးကိုသူတို့ထိန်းကုပ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူတို့ရုပ်ထမှန်နိုင်လို့တင်စားပြီးတော့တချို့ကအတိတ်ပဲဖွင့်ရပါတယ်တခြားသောအတိတ်ပဲဖွင့်ဆိုချက်တွေလည်းရှိတာပေါ့ဥပမာအဖြစ်ဒါပြည်သူလူထုရဲ့အယူအဆကိုဒီဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာတွေရဲ့ပေးပို့တဲ့သတင်းချက်လက်တွေပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်စသဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပေါ့ဆုံးပြည်သူလူထုကိုချခင်းပြကျင်နေဆိုရင်မီဒီယာတဆင့်သူတို့ပြောပြတာပါပဲ။ဥပမာခိုးလုံက BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီ။သူလက်ထက် Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်။တကယ်သတင်းအတွက်အရေးကြီးတဲ့ပုဂ္ဂိုလ်တွေ news maker တွေပေါ့ဝန်ကြီးချုပ်တို့လိုပုဂ္ဂိုလ်တွေနဲ့သူကမနေ့တိုင်းသတင်းနဲ့မနေ့တိုင်းတွေ့ဆုံပြီးတော့သူ interview လုပ်တယ်။အဲ့ခါမှာအဲ့တောင်စီပုဂ္ဂိုလ်တွေကလည်းပဲသူတို့ break လုပ်ချင်တဲ့သတင်းတွေကိုအဲ့ဒီအစီအစဉ်မှာကိုပြောထားလိုက်ကြပါပဲ။သိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်။ဟိုတုန်းကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်။ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲ့ဒီဆိုရကတော့တောင်စီရဲ့ပုဂ္ဂိုလ်တွေပေါ့လေ news maker တွေရောမီဒီယာတွေကိုလောက်ထိယုံကြည်အားကိုးသလားပြည်သူလူထုကယုံကြည်အားကိုးသလားဆိုတာမျိုးအဲ့ဒီအစီအစဉ်ရောက်ဖို့ကတော့အတော်လေးခရင်နေဦးမယ်လို့ထင်ပါတယ်ခင်ဗျာ။သူတို့ပြန်အခုလိုနှိတ်ကိုခံရတဲ့အချိန်မျိုးမှာတော့အလွန်အလွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိနီ
ဥချောစံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ဆက်လက်ပြီးတော့ဒေါက်တာတန့်စောအပတ်စဉ်တင်ပြနေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့စစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့ဝမ်ပြက်ဝမ်ရှော့ယောဂာနဲ့ပတ်သက်လို့တတိထားကာကွယ်နိုင်တဲ့အချက်လက်တွေကိုတင်ပြထားပါတယ်။အခုဆိုရင်မိုးရင်းကာလရောက်လာတယ်လို့အထူးသဖြင့်စစ်ဘေးတိမ်းရှောင်နေရလို့တောထဲမှာလူအများကြီးသွားနေရချိန်မှာဘလို့အချက်တွေတတိထားသင့်ပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်ရှင်
ဒီရဲကိုဝင်ရောက်လာတဲ့အချိန်မှာတတိထားရမယ့်ယောဂတစ်ခုကတော့ဝမ်ပြဝမ်ရှော့ယောဂပဲဖြစ်ပါတယ်။အထူးသဖြင့်နေရက်ကိုဆွန့်ခွာပြီးတောတောင်ထဲမှာဆေးပေးရှောင်ရင်းလူများစုဝေးနေထိုင်ကြရတဲ့နေရာတွေမှာပို့ပြီးတတိပြုကြရမှာပါ။ကျန်းမာရေးဆောင်ရှောက်မှုတွေနဲ့အလံဝေးကွာတဲ့နေရာမှာဖြစ်ရင်အသက်အန္တရာယ်နဲ့အလွန်နှီးဆက်တဲ့ဝမ်ပြဝမ်ရှော့ယောဂဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါသလဲလို့မေးကြည့်တဲ့အခါဒီမိုကရေစီကလင်းနစ်မှအထူးတွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကအခုလိုရှင်းပြပါဗျာ
။မတန်ရှင်းတဲ့ရေမတန်ရှင်းတဲ့အစာအစာတွေကိုစားသုံးမိရလေပြီးတော့အရှင်များတတ်တယ်အဲ့အပြင်ဝမ်အညစ်အကြေးတွေပေါ်မှာရှင်နေရလာနားရပေါ့နော်နားပြီးတော့အဲ့ရင်နေရနေပြီးတော့အစာတောက်ကိုပြန်ပြီးတော့နားတဲ့ဟာကိုမှစားမိတဲ့အခါမှာလည်းဖြစ်တတ်တယ်ပြီးတော့မတန်ရှင်းတဲ့လက်နဲ့ပေါ့နော်ထိမိထားတဲ့အစာအစာရေရှည်တွေကိုတောက်သုံးမိရအနေနဲ့ဖြစ်နိုင်တယ်ပြီးလို့ရှိရင် ဟိုဓာတ်ညောစာညည်ကြီးတုံးထားတဲ့ဓာတ်ညောညောစာတွေတုံးထားတဲ့ဒီနံနေကိုစားတောင်းမိရအနေနဲ့ကုဆက်နိုင်တယ်ပြီးတော့အသားစိမ်းငါးစိမ်းစားမိရအနေနဲ့မပြတ်ဝမ်းလျှော့ဖြစ်လာနိုင်တယ်ပြီးတော့အသားငါးတွေကိုကောင်းကောင်းပေါ့နော်မချက်ဖက်နဲ့မကြက်တကြက်ချက်ပြီးတော့စားတာတို့ရလုံနေတဲ့အစားအစာတွေကိုစားမိရအနေနဲ့တစင်ဖြစ်နိုင်ပါတယ
်ဝမ်းပြတ်ဝမ်းလျှော့ယောဂါဟာယောဂပုရိကြောင့်အထူးဖြစ်ရလေရှိပြီးရေမြေအစားအသောက်ပြောင်းလဲကြောင့်လည်းဖြစ်နိုင်တယ်လို့သိရပါတယ်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အခါပဝန်းကျင်တန်ရှင်းရေးကိုအလေးထားကူးဆိုင်လုပ်ဆောင်ဖို့လွန်ရေးကြည့်ရလို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဟိန်းထက်ကရှင်းပြပါရယ
်နောက်တစ်ခုကတော့ traveler diary ပါဘော။ traveler diary ဆိုတာကျွန်တော်တို့ရေပြောင်းမြေပြောင်းမှာဥပမာ foreign နေသွားကြတယ်တနေရာနဲ့တနေရာကူးကြတယ်ဟိုအဲ့မှာရှိတဲ့ရေမြေနဲ့ဒါမှမဟုတ်ရေလို့စားတောက်လို့မတည့်တာနော်မတည့်တော့traveler diary ဆိုပြီးတော့ကျွန်တော်က one shot ဖြစ်တတ်တယ်ပေါ့နော်အဲ့တော့ food poisoning ပေါ့နော်နောက်တစ်ခုကတော့အဲ့ဒါကတော့ရေတို့တခြားအစားအစာတို့ပေါ့နော်အဲ့ဒါတွေကိုစားမိလိုက်လို့ဟိုအစာအဆိပ်သင့်သွားတဲ့ပုံပေါ့ဒါလည်းအဖြစ်များကြပါပေါ့နော်အဲ့တော့နောက်ပြောရမယ်ဆိုရင်စစ်ဘေးရှောင်ဒေသတွေမှာအဓိကဖြစ်တဲ့ဟာကတော့အများဆုံးကတော့ဒီ acute diarrhea ရဲ့လာမှာပေါ့နော်တခြားဟိုဘက်နေဇွန်နယ်ပြားထိသွားရမယ်ဆိုလို့ရှိရင်ကတော့သူကဟို traveler diarrhea ပုံမှန်မျိုးနဲ့သွားရတယ်နောက်တစ်ခုကတော့ဟိုဟုတ်ပါစနေနဲ့သွားရတာတခါလေရတော့ပူဆိုးသွားရင်တော့ dysentery လိုပုံစံမျိုးလည်းဖြစ်သွားတတ်တာနော်အဓိကဖြစ်စေတဲ့အကြောင်းရင်းတွေကတော့သူကတော့ over crowded ပေါ့နော်ဟိုလူကြီးအဲ့နေရာမှာနေရာတိတ်တိတ်လေးမှာလူကြီးအများကြီးစုနေကြတော့ဒါဖြစ်လဲဆိုတော့ကျွန်တော်တို့ personal hygiene ခေါ်မှာပေါ့တကူကြီးတန်ရှင်းမှုအားနေရဲ့နော်အားနေတော့ညစ်ပတ်တယ်ပေါ့နော်အဲ့ဒီဟာတွေရဲ့အကြောင်းဖြစ်မယ်နံပါတ်2ကကြတော့သူက environmental contamination လို့ခေါ်မှာပေါ့အဲ့ဒီပတ်ဝန်းကျင်မှာရှိရေတို့အစားအစာတို့ဒီကြီးစွန်တာကိုမတတ်တာသူတွေအများကြီးဖြစ်တယ်လို့နေကြတာဖြစ်တယ်ဆိုတော့အဲ့ဒါတွေကလည်းဟိုတန့်ရှင်းမှုကအားနေမှာအဲ့ဒါကြီးကြောင့်ဖြစ်တယ
်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အချိန်မှာဝမ်ပြဝမ်ရှော့ယောဂါဖြစ်ပွားဖို့အခွင့်အရေးနည်းနိုင်သမျှနည်းအောင်ဘလူးချက်တွေကိုခရီးဆိုင်လှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ခုနကသူဖြစ်စေတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျင်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်သွားတာပေါ့နော်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ကအဲ့ဒီဒေတာတွေမှာတကူတန့်ရှင်းမှုကိုဥစားပြီးဆောင်ရွက်ကြမှာပေါ့နော်အဲ့ဒါကနံပါတ်1ချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီ environmental sanitation ခေါ်ပါမယ်ပတ်ဝန်းကျင်ကိုတန့်ရှင်းအောင်လုပ်ကြအဲ့ဒီမှာဘာတွေပါလဲဆိုရေပေါ့နော်သုံးတဲ့ရေရေကိုကျွန်တော်တို့အကျိုးချက်ပြီးမတောင်းနိုင်ရင်ကအနည်းဆုံး chlorine ခတ်ပြီးတော့လောက်ကြမယ်နော်အဲ့လိုမျိုးသုံးရမယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့အခိုင်အလျောက်တော့ကျွန်တော်တို့ကပိုးမွှားနည်းမယ်ပေါ့နော်ပြီးတော့နောက်တစ်ခုကတော့အစားအစာပေါ့အဲ့ဒါကတော့ဟိုအစားအစာပြင်ဆင်တဲ့နေရာမှာနောက်တစ်ခုအစားအစာချက်ပြုတ်တဲ့နေရာမှာနောက်တစ်ခုဟိုကျွန်တော်တို့ဒီအစားအစာကိုထိမ့်သိမ့်နဲ့စားသုံးတဲ့နေရာမှာပေါ့နော်ဒီတန်ရှင်းမှုဦးစားပေးဆောင်ရွက်ကြမယ်ဆိုရင်လည်းဒါဝမ်းပြဝမ်းရှော့ကြမယ်ပေါ့နော်နောက်တစ်ခုကတော့ဟိုရင်တို့ကြွက်တို့ပေါ့နော်ပိုးဖတ်တို့ပေါ့နော်အဲ့ဒါဒီဒါမှမဟုတ်တခြားတိရစ္ဆာန်တွေအဲ့ဒီအားတွေကိုဒီအစားအသောက်နဲ့ထိတွေ့မှုကိုကျွန်တော်တို့ရှော့ချမယ်ဟိုအဲ့ဒီအကောင့်တွေထိတွေ့မှုရှော့ချလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဝမ်းပြဝမ်းရှော့ကာဝယ်ပေးကြရမယ်ပေါ့နော်အဲနောက်တစ်ခုကတော့ကလေးတွေပေါ့နော်ကလေးတွေဒါကတော့ကျွန်တော်တို့နိုင်ငံမှာတော့တိတ်ပြီးတော့ဟုတ်ပါမရှိဘူးပေါ့နော်ဟိုသိပြီတော့မထုံးကားသေးပေါ့ router vaccine ဆိုတာရှိပါတယ် UK မှာတော့ဒါ routine ထိုးတာနော်အဲ့ဒီဟာမျိုးကိုထိုးထားလို့ရှိရင်ကလေးတွေမှာဆိုရင်အဲ့ဒါကကြော့ချပြီးသားရမယ်ပေါ့နော
်မိုးရသည့်အချိန်အခါကိုစတင်ရောက်ရှိလာပြီးဖြစ်တာကြောင့်ဝမ်းပြဝမ်းရှော့ရောဂါဖြစ်စေနိုင်တဲ့နည်းလမ်းတွေကိုသတိပြုရှောင်ကြဉ်မှုအရေးကြီးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါ ဒါ သောတင်ဆက်နေတဲ့လူထုနဲ့ကျမ်းမာကြီးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်ကျမတို့ VOA မြန်မာပိုင်းရဲ့နာနက်ခင်းအစီအစဉ်ကိုရုပ်သံတွေပါဖြည့်ဆွက်တင်ဆက်နေပါတယ် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီရနားဆင်ကြည့်ရှုနိုင်ကြပါတယ်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါတယ်။ဒါအပြင် VOA မြန်မာပိုင်းကိုဆက်သွယ်လို့ရတယ်ဆိုရင်တော့ကျမတို့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ပြီးတော့ဝေဖန်အကြံပေးချက်တွေဒါမှမဟုတ်တေးသချင်းတွေကိုတောင်းဆိုလို့ရပါတယ်ရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါဗျ။အခုတော့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းစီစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။
င်္ဂလာပါခုတစ်ပတ်အားကစားအစီအစဉ်မှာတော့ကိုပိုအမေရိကဖလားဘောလုံးပွဲကိုကျင်းပဖို့ရပ်ပိုင်းလိုချမှအင်ရှင်နိုင်ငံပြောင်းလိုက်တာเชลซีကမန်စီးတီးကိုအနိုင်ရပြီးတော့ချန်ပီယံစ်လိဂ်ဖလားကိုဒုတိယအကြိမ်ရသွားတာနဲ့ဇီဒန်ရီယယ်မက်ဒရစ်အသင်းကနေဘာကြောင့်ထွက်လိုက်သလဲစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာဥရောပချန်ပီယံစ်လိဂ်ဖလားဘောလုံးဖိုင်နယ်ကိုတော့ပေါ်တူဂီနိုင်ငံပေါ်တူမြို့မှာပြီးခဲ့တဲ့မေလ29ရက်နေ့ကကစားခဲ့ကြပြီးတော့အင်္ဂလန်ကချယ်ဆီနဲ့မန်ချက်စတာစီးတီးအသင်းတို့ဘောလုံးခဲ့ကြပါတယ်ဖိုင်နယ်မှာတော့မန်စီးတီးကပုံမှန်အတိုင်း 4-3 နဲ့ကစားခဲ့ပေမဲ့ရှီတန်းတိုက်စစ်မှုစစ်စစ်နဲ့ကွင်းလယ်မှာအဖြတ်အားတန်တဲ့ကစားသမားတွေကိုမတုံးမဲ့အပြောင်းလဲတစ်ချို့ကိုလှုပ်ခဲ့ပြီးတော့ချယ်ဆီကတော့နောက်တန်း5ယောက်ကွင်းလယ်အဖြတ်2ယောက်နဲ့3-1ခံဆက်ထိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုပြီးတော့ကစားသွားခဲ့ပါတယ်။ဒီပွဲမှာမန်စီးတီးကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားသွားပြီးတော့ချယ်ဆီကတော့ဂိုးသွင်းခွင့်နေပိုရပြီးမန်စီးတီးဂိုးပေါက်ကိုပိုပြီးတော့ချိန်ချောင်းနိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီပွဲအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဂျာမနီလက်ရွေးစင်ဟာဗတ်စ်က43မှာသွင်းခဲ့တာပါ။ကွင်းလယ်ဘယ်ကျန်းကနေမေဆင်မောင့်ထိုးပစ်လိုက်တာကိုမန်စီးတီးနောက်တန်းပေါက်ထွက်သွားပြီးတော့ဟာဗတ်စ်ကမန်စီးတီးဂိုးသမားကိုလိမ်ပြီးတော့သွင်းယူခဲ့တာပါ။နောက်ပိုင်းမှာတော့နှစ်သင်းစလုံးဂိုးသွင်းခွင့်တွေရပေမဲ့ထပ်ပြီးတော့ဂိုးမသွင်းနိုင်တော့ပဲနောက်ဆုံးမှာချယ်ဆီကတကူးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ချန်ပီယံလိဂ်ဖလားဘူဆွဲလိုက်တာနဲ့ပတ်သက်ပြီးချယ်ဆီအသင်းရဲ့ခေါင်းဆောင်စီဇာအက်စပော်အီကွတ်တာက
I said before yesterday I was proud to lead the team out but I wish to be prouder and you know of course you know to be
ကျွန်တော်မနေ့ကပြောခဲ့သလိုပါပဲကျွန်တော်အနေနဲ့ final မှာအသင်းကောင်းဆောင်ဖြစ်ကစားရတဲ့အတွက်ကိုယ်ယူပါတယ်ဒါပေမဲ့အခုလိုနိုင်ရပြီးအသင်းကောင်းဆောင်ဖြစ်နေ Champion League Plow ကိုမြောက်ခွင့်ရတဲ့အတွက်ပို့ပြီးတော့ကိုယ်ယူပါတယ်ကျွန်တော်အသင်းသားတွေနှီးပညာဖွဲ့တွေနဲ့အသင်းမှာရှိတဲ့လူတိုင်းကိုကျေးဇူးတင်ပါတယ်ဒီလိုမျိုး Champion League Plow ကိုရတဲ့အတွက်ကျွန်တော်အရင်ပြောပါတယ
်မက်ဆီဒီသင်းဟာဒီပွဲမှာအနိုင်ရဖို့အနေငယ်ပို့ပြီးတော့ရေပန်းစားခဲ့ပေမဲ့လည်းရှုံးသွားတဲ့အတွက်နီးပြဂေါ်ဒီယိုလာရဲ့ပွဲထွက်လူစည်းအပေါ်မှာမေကွန်းထုတ်တာရည်လည်းရှိနေပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာကတော
့ I did the best in the selection I was last season against Olympique de Lyon like it was against
PSG ကျွန်တော်နေတော့အကောင်းဆုံးရွေးချယ်ခဲ့တာပါပြီးခဲ့တဲ့ရာသီလုံးက Lyon နဲ့ပွဲနောက် PSG တို့ Dortmund နဲ့ပွဲတွေလိုပါပဲပွဲကိုနိုင်မှုအတွက်အကောင်းဆုံးရွေးခဲ့တာပါဒါကိုကစားသမားတွေလည်းသိပါတယ်ပြီးတော့ကျွန်တော်တို့ခြေစွမ်းပြနိုင်ရင်တကယ်ကောင်းတာပါအဲမဲ့ပထမပိုင်းမှာကျွန်တော်နည်းနည်းလိုခဲ့တယ်ဒုတိယပိုင်းမှာတော့ပိုကောင်းပါလေပွဲကတော့ကျိတ်နေပါခင်ဗျားပြောသလိုပဲကျွန်တော်တို့ဂိုးသွင်းခွင့်တချို့ရခဲ့ပြီးချယ်ဆီနောက်တန်းကနေကစားရတာအတော်ခက်ပါလေသူတို့လည်းဂိုးသွင်းခွင့်သိတော့မရခဲ့ပါဘူးဖိုင်နယ်တက်ဖို့ကကျွန်တော်တို့ရဲ့အိမ်မက်ပါကျွန်တော်တို့ကြိုးစားခဲ့ပြီးပဲကံမကောင်းစွာရှုံးနေခဲ့ပါလေဒါပေမဲ့ဒီနေ့နေ့မှာတော့နိုင်အောင်ကျွန်တော်တို့ပြန်ကြိုးစားမှာပ
ါချယ်ဆီအသင်းဟာ2012တုန်းကလည်းတကြိမ်ဘူးဆွဲထားတာကြောင့်ဒါဟာချယ်ဆီအတွက်တော့ချန်ပီယံစ်လိဂ်ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ရီယယ်မက်ဒရစ်အသင်းကိုချန်ပီယံစ်လိဂ်ဖလား3နှစ်ဇက်တိုက်ရအောင်လုပ်ပေးခဲ့တဲ့နီးပြဇီဒန်ဟာရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်ပါပြီရီယယ်အသင်းဟာဒီနှစ်ဘောလုံးရာသီမှာချန်ပီယံစ်လိဂ်မှာဆီမီဖိုင်နယ်ကထွက်ခဲ့ရသလိုလာလီဂါမှာလည်းမြို့ခံပြိုင်ဘက်အက်တလက်တီကိုမက်ဒရစ်ကိုအရေးနိုင်ပြီးဒုတိယနဲ့ပဲကျင်းတ်ခဲ့ရပြီးတဲ့နောက်မှာနီးပြဇီဒန်ဟာပြီးခဲ့တဲ့မီလာ29ရက်နေ့ကအခုလိုနီးပြတာဝန်ကနေနှုတ်ထွက်လိုက်တာပါဒီရန်ကတော့သူ့ကူးလို့နီးပြဖြစ်ကနှုတ်ထွက်လိုက်တာဟာအသင်းဥက္ကဋ္ဌပေရက်စ်နဲ့အသင်းကသူ့အပေါ်မှာယုံကြည်မှုမရှိတော့သလိုခံစားရပြီးတော့ရေရှည်အသင်းတည်ဆောက်ဖို့အတွက်လည်းလိုအပ်တဲ့ပံ့ပိုးကူညီမှုတွေမပေးတာကြောင့်ဖြစ်တယ်ဆိုပြီးတော့ဒန်လန်နေကပရိသတ်တွေကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာပြောလိုက်ပါတယ်သူ့အနေနဲ့အသင်းကိုထားပြီးထွက်သွားတာမဟုတ်သလိုနီးပြဘွားကိုဆွန့်လွတ်လိုက်တာလည်းမဟုတ်ကြောင်းပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာပဲသူနဲ့အသင်းဥက္ကဋ္ဌပေရက်စ်ကဆက်ဆံရေးကလည်းအရင်လိုမဟုတ်တော့ပဲပြောင်းသွားခဲ့တယ်ဆိုပြီးတော့အိမ်စာထဲမှာပြောထားပါတယ်ခင်ဗျာဇီဒန်ကရီယယ်နီးပြဖြစ်ကနှုတ်ထွက်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာလည်းနီးပြပြောင်းလဲတွေအတော်လေးရှိလာနေပါတယ်အင်တာနီးပြကွန်တီကစီးရီးဖလားရပြီးရပိုင်းအတွင်းမှာပဲနီးပြဖြစ်ကနှုတ်ထွက်လိုက်ပါတယ်အသင်းရဲ့ဗန်နာကြီးပြဿနာကြောင့်ကစားသမားတွေအပြောင်းအရွှေ့ကိစ္စမှာပံ့ပိုးမှုတွေမရတဲ့အတွက်အသင်းနဲ့သဘောထားကွဲပြီးတော့စာချုပ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်အချိန်ထဲမှာပဲလာဇီယိုနီးပြစီမိုနီအင်ဇာဂီကလည်းလာဇီယိုအသင်းနဲ့လမ်းခွဲလိုက်ပါတယ်အီတလီကသတင်းတွေမှာတော့အင်ဇာဂီဟာအင်တာအသင်းနဲ့နည်းနည်းစာချုပ်ချုပ်လိုက်ပြီးဖြစ်တယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာတခါယူဗန်တက်စ်အသင်းကလည်းပီအာလိုကိုနီးပြဖြစ်ကထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာအရင်နီးပြဟောင်းအလက်ဂရီကိုခန့်လိုက်ပါတယ် Juventus အသင်းဟာဒီနေ့ဘောလုံးရာသီမှာ Serie A မှာအဆင့်၄သာရပြီးတဲ့နောက်အခုလို PL ကိုဖြုတ်ပြီးတော့ Allegri ကိုခန့်လိုက်တာဖြစ်ပါတယ်။ Napoli အသင်းကတော့ Gattuso နေရာမှာအရင် Inter နဲ့ Roma နီးပြဟောင်း Luciano Spalletti ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ Napoli ဥက္ကဋ္ဌ Aurelio De Laurentiis ကတော့ Spalletti ဟာလာမယ့် July 1ရက်နေ့ကစပြီးတော့နီးပြဖြစ်လာတော့မယ်လို့ကြေညာနိုင်တဲ့အတွက်သူ့အနေနဲ့တကယ်ပဲချိန်နှက်မိတယ်ဆိုပြီးတော့ပြီးခဲ့တဲ့29ရက်နေ့ကကြေညာထားပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ Bayern အသင်းမှာကစားနေတဲ့ Austria နောက်တန်းလူ David Alaba ကို Real Madrid အသင်းကခေါ်လိုက်ပါတယ်။ Bayern နဲ့စာချုပ်ကုန်သွားတဲ့ Alaba ကိုပြောင်းရွှေ့ခြင်းမပါဘဲ၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ Real Madrid အသင်းကတောက်ကြမ်းနေမှာကြီးညာပါတယ်။တစ်ချိန်တည်းမှာပဲ Barcelona အသင်းကလည်း Argentina တိုက်စစ်မှု Aguero ကိုခေါ်ယူလိုက်ပြီလို့တင်းလာနေကကြီးညာလိုက်ပါတယ်။မက်ဆီဒီနဲ့စာချုပ်ကုန်သွားတဲ့အဂွေရိုကိုကြောင်းဖြစ်ပြီးမပါဘဲနှစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့ဘာဇီလိုနာကပြောပါတယ်နော်ကိုပါအမေရိကဖလားဘောလုံးပွဲကိုတော့အာဂျင်တီးနားနိုင်ငံမှာမကျင်းပါတော့ဘဲဘရာဇီးနိုင်ငံကိုရွှေ့လိုက်ပြီးလို့တောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်အာဂျင်တီးနားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အာဂျင်တီးနားနိုင်ငံအနေနဲ့အင်ရှင်အဖြစ်မကျင်းပါနိုင်တော့ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်အဲ့လိုကြေညာပြီးတဲ့နောက်တန်လာနေမှာပဲဘရာဇီးနိုင်ငံကိုအရှင်ဖြစ်ရွေးချယ်ကြောင်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်2020ကိုပါအမေရိကဖလားဘောလုံးပွဲကိုအာဂျင်တီးနားနဲ့ကိုလံဘီယာတို့ကိုပူးတွဲအရှင်ဖြစ်ကျင်းပဖို့ငကိုကလုတ်ခဲ့ပေမဲ့ COVID-19 ကပ်ရောဂါကြောင့်မနစ်ကမကျင်းပနိုင်ခဲ့ပဲဒီနှစ်ကိုရွှေ့ဆိုင်းခဲ့တာပါအာဂျင်တီးနားနဲ့အတူပူးတွဲအရှင်ဖြစ်တဲ့ကိုလံဘီယာနိုင်ငံမှာလည်းဆန္ဒပြပွဲတွေကြောင့်ကိုလံဘီယာကိုအရှင်ဖြစ်ရုပ်သိမ်းလိုက်ပြီးအခုနောက်ဆုံးမှာအာဂျင်တီးနားကမကျင်းပနိုင်တော့တဲ့အတွက်ဘရာဇီးနိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ညာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်မှာရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုအပြင် Facebook YouTube website တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နေ့နေ့ခင်းတနားရီစီစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေထုတ်လွှင့်နေပါတယ်။အခုတော့သတင်းကြေးချုပ်ကိုကိုအောင်လွင်ဦးကပြပြမှာပါရှင်။
မြန်မာနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောက်ရည်ကိုပြစ်မှတ်ထားတက်ခတ်မှုတွေရှိနေစေဖြစ်တဲ့ကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီယာနာသိမ်းလိုက်ပြီးနောက်ပိုင်းကဆက်လို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါင်း54ချိန်ထက်မနည်းရှိခဲ့ပြီးပညာရေးဆောက်ရည်ကိုစစ်တပ်ကအသုံးပြုတဲ့လွတ်ရပ်ပေါင်း142ချိန်ရှိတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါစာသင်ကျောင်းတွေနဲ့အနီးအနားမှာအကျန်းဖက်တဲ့လုပ်ရက်တွေဟာဘယ်တော့ကမှလက်ခံနိုင်တဲ့လုပ်ရက်မဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်။စာသင်ကျားတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောက်ရည်ကိုသိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်ရလဲရောက်ပါတယ်လို့ဗိုလ်ထုံးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွေ့အကြုံမှုချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရက်ရှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာဝိုင်တွေထောင်နဲ့နှစ်ပြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှောက်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DVV သတင်းတောက်ကိုအောင်ကျော်နဲ့မစ္စမာသတင်းဌာနကကိုစော်စော်တို့ကိုတင်းနေသားတိုင်းမြင့်မြို့တရားရုံးကတက်မလို့အကြီးညိုဖြစ်စင်မှုပုံမှာ905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်စီစင်ချက်ချလိုက်တာပါ။တရင်ရေးသားဖော်ပြတာရာဇဝတ်မှုမဟုတ်တာကြောင့်မြန်မာဆက်အနာဝင်အနေနဲ့တရင်သမားတွေကိုမှန်မှန်ကန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေတာတွေကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတောင်အရှာရေးရဲ့တာဝန်ခံရှောင်းခရစ်စပင်ကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးချက်တွေကိုဖြည့်ရှင်းဖို့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုရနိုင်မယ့်အလားအလာပေါ်မှာတော့အခက်အခဲတွေတနေရရှိနေပါတယ်အာဆီယံလက်ရာဥက္ကဋ္ဌနဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အသေးဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒတွေကြောင့်စိန်ခေါ်မှုတွေကျိုးဝှက်နိုင်တယ်လို့လည်းခန့်မှန်းနေတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါ။ဂျာတာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်နဲ့ ကိုခင်မောင်ဆိုမီနိုပဲဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းနေနေခင်အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။This program.